မြန်မာနိုင်ငံရဲ့နိုင်ငံရေးနဲ့စီးပွားရေးပြုပြင်ပြောင်းလဲမှုတွေ2015ထွေထွေရွေးကောက်ပွဲတွေမတိုင်ခင်တုံ့ဆိုင်သွားမှာကိုသုံးသပ်သူတွေကဆိုရင်းနေကြပါတယ်မြန်မာနိုင်ငံရဲ့ရေရှည်စီးပွားရေးဖွံ့ဖြိုးမှုအလားအလာတွေနဲ့ပတ်သက်လို့နိုင်ငံသားစီးပွားရေးလုပ်ငန်းရှင်တွေရဲ့အတိုင်းဝိုင်းမှာအကြီးအကျယ်စိတ်ဝင်စားနေကြပြီမဲ့လို့လူခွင့်ရေးတက်ကြွလှုပ်ရှားသူတွေကြားမှာတော့ဆိုရင်းမှုတွေတိုးလာနေတဲ့အကြောင်းဘန်ကောက်မြို့တော်ကနေ VOA သတင်းတောက်ရွန်ကော်ဘင်ကသတင်းပေးပို့ထားပါတယ်မြန်မာနိုင်ငံဟာသူ့ရဲ့နှစ်စဉ်စီးပွားရေးဖွံ့ဖြိုးမှုနှုန်းကို600ခန့်နှုန်းအထက်နဲ့ပုံမှန်ထားရှိသွားနိုင်မယ်ဆိုရင်2030ခုနှစ်ကိုရောက်ရင်အလဲလက်ဝင်ဝင်ရှိတဲ့နိုင်ငံတစ်ခုဖြစ်လာနိုင်တယ်လို့အာရှဖွံ့ဖြိုးရေးဘဏ် ADB ကပြောပါတယ်။နိုင်ငံသားရင်းနှီးမြှုပ်နှံမှုတွေဟာမြန်မာနိုင်ငံရဲ့အလားအလာကောင်းတွေကိုအတိမတ်ပြုရာရောက်နိုင်တယ်လို့မြန်မာနိုင်ငံဆိုင်ရာအကြံပေးပုဂ္ဂိုလ်တဦးဖြစ်တဲ့ Australia ရှေ့နေ John Hancock ကပြောပါတယ်
။ It's just remarkable what has happened in there in the last 5-6-7 years
လွန်ခဲ့တဲ့9နှစ်6နှစ်9နှစ်လောက်ကမြန်မာနိုင်ငံမှာဘလို့အခြေအနေရှိလဲဆိုတာကိုကြည့်ရင်တကယ်ကိုအံ့ဩစရာပါပြောင်းလဲပွင့်လင်းလာတဲ့အခြေအနေကတကယ်ကိုထူးခြားပါတယ်အခုဆိုရင်မြန်မာနိုင်ငံမှာအလားအလာတွေအများကြီးရှိလာပါပြီလူတွေကမြန်မာနိုင်ငံကိုတွားကျင်နေကြပြီးတော့သူတို့ရဲ့စိတ်ဝင်စားမှုတွေကိုအမြန်ဆုံးအကောင့်ထဲပေါ်နိုင်ဖို့လဲအဲ့ဒီမှာရင်းနှီးမြှုပ်နှံခြင်းနဲ့ဆန္ဒတွေရှိနေကြပါတယ
်ဒါပေမဲ့လေယာဉ်မြေပြုပြင်ပြောင်းလဲရေးပညာရေးနဲ့အခြေခံအဆောက်အုံတိဆောက်ရေးနောက်တိုင်းပြည်ရဲ့အရက်သားလူမှုဝန်ဆောင်မှုလုပ်ငန်းတွေပြန်လည်ထူထောင်ရေးအပါအဝင်စီးပွားရေးဆိုင်ရာစိန်ခေါ်မှုတွေရှိနေတဲ့အကြောင်း Mr. Hancock ကပြောပါတယ်။မြန်မာနိုင်ငံလူဦးရေ63သန်းမှာ4ဘုံတစ်ဘုံကျော်ဟာနိုင်ငံရဲ့စီးရဲမွေးတင်မှုတတ်မှတ်ချက်မြင့်အောင်မှာရောက်နေပြီးတော့မြန်မာနိုင်ငံဟာအရှေ့တောင်အာရှမှာအစင်းရဲဆုံးနိုင်ငံတစ်ခုအဖြစ်နဲ့ဆက်ပြီးတော့ရှိနေဆဲဖြစ်ပါတယ်။စီးရဲသားအများစုဟာကြီးလက်တော်ရတွေမှာနေထိုင်ကြသူတွေဖြစ်ပြီးတော့မြေယာပိုင်ဆိုင်မှုနဲ့ပတ်သက်တဲ့အထောက်အထားပြည့်ပြည့်စုံစုံမရှိကြတဲ့အတွက်တန်းတဲ့ချီတဲ့ဒီလိုစီးရဲသားတွေအချိန်မရွေးဒုက္ခရောက်နိုင်တဲ့အခြေအနေမှာလည်းရှိနေတာပါမြမပြည်သူအများပြားဟာပြည်ပြင်ပြောင်းလဲရေးကာလမှာဆုံးရှုံးမှုတွေနဲ့ကြုံတွေ့ရမှာကိုစိုးရိမ်နေကြတယ်လို့အေရဝတီသတင်းအယ်ဒီတာဦးအောင်စောကပြောပါတယ
် More than 3 years people in Burma said that they have seen a regression in every front
အခုဆိုရင်3နှစ်ကျော်သွားပါပြီအခုမြန်မာနိုင်ငံကလူတွေပြောနေတာကနေရာတိုင်းမှာအထူးသဖြင့်စီးပွားရေးအရလက်ဦးမှုယူဖို့အလူရက်ရောက်လာကြတဲ့အခါမျိုးမှာဆုံးရှုံးမှုတွေတွေ့လာကြရတယ်လို့ပြောပါတယ်တကမ္ဘာလုံးကမြန်မာနိုင်ငံတဲကိုလာနေကြပါတယ်အစိုးရကိုအပြောင်းအလဲတွေဖော်ဆောင်တဲ့အတွက်လဲချီကျူးဩဘာပေးနေကြပါတယ်တကယ်တော့သူတို့ဟာပြုပြင်ပြောင်းလဲမှုလုပ်ငန်းစဉ်တွေနဲ့လှည့်စားခံနေကြတာပါဒါကိုကြည့်ရင်တကယ်ကိုရှုပ်ထွေးလွန်ပါတယ်ဘာဖြစ်လို့လဲဆိုတော့လေယာမြေတွေအတင်းအဓမ္မသိမ်းယူတဲ့ကိစ္စတွေကိုအခုထိမဖြေရှင်းနိုင်ကြသေးပါဘူး။ဒါဟာတိုင်းပြည်မှာရှိနေတဲ့တကယ်ကိုကြီးမားလာတဲ့ပြဿနာကြီးပါလို့ဧရာဝတီသတင်းအယ်ဒီတာဦးအောင်စောကပြောသွားတာပါ။ဆစ်ဒနီအခြေစိုက်မခွာယာတပ်သူကစီးပွားရေးပညာရှင်ရှောင်းထန်နဲ့ကလည်းမြမလူဦးရေရဲ့65ရာခိုင်နှုန်းအများစုသောပြည်သူတွေအ धिक အသက်မွေးရာစိုက်ပျိုးရေးကဏ္ဍအတွက်ပြုပြင်ပြောင်းလဲမှုတွေဟာနှေးကွေးလွန်းတယ်လို့ဆိုပါတယ
်။ What I'm really struck by is as I say the lack of progress in agriculture.What could make the biggest difference
ကျွန်တော်သတိပြုမိတဲ့အချက်ကစိုက်ပျိုးရေးကဏ္ဍမှာတိုးတက်ပြောင်းလဲမှုနှဲပါနေတာပါမြန်မာပြည်သူတွေရဲ့လူနေမှုဘဝတွေကိုပဲအရာကကြီးကြီးမားမားပြောင်းလဲပြစ်နိုင်ပါလေစိုက်ပျိုးရေးကဏ္ဍပြုပြင်ပြောင်းလဲမှုပဲဖြစ်ပါတယ်ဒီထဲမှာတစ်ခုကလေယာဉ်မြေကိစ္စပါလေယာဉ်မြေသိမ်းဆီးခံရတဲ့အခြေအနေတွေမဖြစ်အောင်လုပ်ရမှာပါတကယ်တမ်းကျတော့ဒီကိစ္စတစ်ခုတည်းမှာတိုးတက်မှုထက်ဆုံးရှုံးမှုတွေပဲကြုံနေရပါတယ်
လက်ရှိပြုပြင်ပြောင်းလဲမှုတွေရဲ့အဓိကအဆုံးဖြတ်ဟာလာမယ့်2015ထွေထွေရွေးကောက်ပွဲတွေရဲ့ရလက်အပေါ်မှာမူတည်နေတယ်လို့ဆိုပေမဲ့ရှေ့ဆက်ပြောင်းလဲတွေနဲ့ပတ်သက်ပြီးတော့စိုးရိမ်မှုတွေရှိနေပြီးမြန်မာနိုင်ငံအတွင်းလူမျိုးရေးနဲ့ဘာသာရေးကွဲပြားမှုတွေရဲ့လှုံ့ဆော်မှုတွေကနေတိုင်းပြည်ရဲ့ပြုပြင်ပြောင်းလဲမှုတွေကိုထိခိုက်စေနိုင်တယ်လို့လည်းသုံးသပ်သူတွေကဝေဖန်ပြောဆိုနေကြပါတယ်ရှင်